This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံထုတ်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတူ16မီတာ 19.89 MHz ညပိုင်း၈နာရီခွဲမှလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးဆရာနာရှင်ဘီတို့ကနေကင်းဝေးပြီးကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့တာပေးလိုက်ရပါတယ်။မင်္ဂလာညချမ်းပါရှင်။ဒီကနေ့2025ခုနှစ်ဇူလိုင်လ18ရက်နေ့ညပိုင်းရေဒီယိုအန်ယူဂျီအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာပဲဖြစ်ပါတယ်။ပထမအဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဇူလိုင်လ18ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့မြန်မာတိုင်းနေဆက်ကလက်ကျန်စစ်စခန်းတွေစခန်းမကျရေးစစ်တပ်ကဘုံကျဲခုခံတဲ့သတင်းကိုတင်ပြပေးပါမယ်မြန်မာတိုင်းနယ်စပ်မှာစစ်ကောင်စီတပ်ရဲ့လက်ကျန်စခန်းတွေမကျရေးအကြမ်းဖက်စစ်တပ်ကမနေ့ကညနေပိုင်းမှာတိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။မနေ့ကဇူလိုင်လ16ရက်နေ့ညနေပိုင်းထိုင်းစံတော်ချိန်6နာရီ5မိနစ်နဲ့6နာရီမိနစ်20ဝန်းကျင်မှာရုရှားနိုင်ငံတပ် YAK-130 တိုက်လေရင်နဲ့ဒေါ်လန်ရေးတပ်တွေရှိမယ်ထင်တဲ့နေရာတွေကိုဘုံနှလုံးကျဲခဲ့တယ်လို့နေဆက်ကစီရေးအခြေအနေတွေကိုဖော်ပြပေးနေတဲ့ AD Chayadet ကရုပ်သံမှတ်တမ်းနဲ့တကွာဖော်ပြထားပါတယ်။စစ်တပ်ရဲ့အခိုင်အမာစခန်းဖြစ်တဲ့ဥက္ကဋ္ဌစခန်းကို KNLA PDF စတဲ့တပ်ပေါင်းစုတွေဇူလိုင်12ရက်နေ့ကတင်ပိုက်ခဲ့ပြီးတဲ့နောက်ကြံနေတဲ့ဝေါ်လီဘီဝါဂုံးနဲ့တီသဲလေကာကင်းစခန်းတွေကိုတော်လိုင်းရေးတပ်တွေဆက်လက်တိုက်ခိုက်နေချိန်မှာစစ်တပ်ဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အကြောင်းအသိပေးလာတာပဲဖြစ်ပါတယ်။စစ်တပ်ကဝေါ်လီဘီဝါနဲ့တီသဲလေကာကင်းစခန်းမကြောက်အောင်လေကြောင်းကနေဘုံကျဲတယ်လို့ဇူလိုင်23ရက်နေ့မှာကာမီကာဇီအသေးခံဒရုန်းတွေနဲ့ဘုံကျဲခုခံခဲ့တယ်လို့ထိုင်းနယ်စပ်ကသတင်းတွေဖော်ပြပေးနေတဲ့ Khaisoft နဲ့ AEC News 2ကလည်းဖော်ပြခဲ့ကြပါတယ်။ဝေါ်လီဘီဝါနဲ့တီသဲလေစခန်းတွေကိုတော်လိုင်းရေးတပ်တွေကပိတ်ဆို့ဖျက်တောက်ထားတာကြောင့်မြေပြင်ကနေစစ်ကူနဲ့ရိတ်ခါတွေပို့လို့မရတဲ့အခြေအနေမှာစစ်ကောင်စီဘက်ကလေကြောင်းကနေရိတ်ခါပို့တာလေကြောင်းကနေပစ်ကူပေးတာခဲယမ်းချပေးတာတွေလှုပ်ဆောင်ဖို့ကြိုးစားနေတယ်လို့စီးရီးသတင်းရင်းမြစ်တွေစီကသိရပါတယ်။ဇူလိုင်လ14ရက်နေ့ညနေပိုင်းမှာလည်းစစ်ကောင်စီကခဲယမ်းနဲ့ရိတ်ခါလို့ယူဆရတဲ့အထုပ်တွေကိုလေရင်ပေါ်ကနေချပေးခဲ့တယ်လို့မြင်တွေ့ရတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်း KNLA PDF ပူးပေါင်းတပ်တစ်ခုဖြစ်တဲ့ FFT drone တပ်ဖွဲ့ကဝေါ်လီဘီဝါဂုံးပေါ်ကို drone နဲ့ပုံကျဲချခဲ့တာကြောင့်လက်နက်ကိုယ်တော်ပေါက်ကွဲပြီးတော့မီးလောင်မှုဖြစ်ခဲ့ပါသေးတယ်။ဒေါ်လန်ပူးပေါင်းတပ်တွေဟာထိုင်းမြန်မာနယ်စပ်ကလက်ကျန်စစ်စခန်းနှစ်ခုကိုအပြီးသက်တိမ့်ပိုက်နိုင်ရေးဇူလိုင်လ13ရက်နေ့ကစပြီးတော့တိုက်ခိုက်နေတာကြောင့်လက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေစေလို့သိရပါပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စစ်တောင်းမြေအရှိတ်ဘက်ကန်ကတော်လန်ရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့တိုက်ခိုက်ခဲ့တဲ့စစ်တပ်စစ်ကြောင်းကိုခုခံတိုက်ခိုက်ခဲ့ရမှာစစ်ဗိုလ်၄ဦးအပါအဝင်စစ်သား40ခန့်သေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်တောင်းမြေအရှိတ်ဘက်ကန်ကတော်လန်ရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့တိုက်ခိုက်ခဲ့တဲ့စစ်တပ်စစ်ကြောင်းကိုနေပြည်တော်အခြေစိုက်တော်လန်ရေးတပ်တွေခုခံတိုက်ခိုက်ခဲ့ရမှာစစ်ဗိုလ်၄ဦးအပါအဝင်စစ်သား40ခန့်သေဆုံးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနကဒီကနေ့ဇူလိုင်လ18ရက်နေ့မှာထုတ်ပြန်ပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနစစ်စင်ရေးနယ်မြေနှင့်စစ်တောင်းမြေဝန်ရေတရှိစစ်စင်ရေးနယ်ပတ်သက်လို့ထုတ်ပြန်ကြေညာလိုက်တာပဲဖြစ်ပါတယ်။စစ်တောင်းမြေအနောက်ဘက်ကန်ကနေအင်အားဖြည့်တင်းလာတဲ့စစ်ကြောင်းဟာ ကရင်ကြောင်းတတားကျွဲရမ်းပြင်ကိုဖျက်ပြီးတော့စစ်တောင်းမြေအရှိဘက်ကမ်းမှာရှိတယ်။ဒေါ်လန်ရေးတပ်ဖွဲ့တွေကိုတာလွန်အင်အားနဲ့တိုက်ခိုက်ပြီးတော့ရေလွဲရာကပြည်သူတွေရဲ့အိမ်40ဝန်းကျင်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။အဲဒီလိုပြည်သူပိုင်အိမ်တွေကိုမီးရှို့ဖျက်ဆီးနေတယ်လို့သတင်းရတာကြောင့်နေပြီးတော့တပ်ရင်းတွေဖြစ်တဲ့တပ်ရင်းအမှတ်839 839 839 834 839 839 839 839 839 1နဲ့တပ်ရင်း3934တို့ပူးပေါင်းပြီးပြန်လေထိုးစစ်စင်တိုက်ခိုက်ခဲ့ရမှာစစ်တပ်စစ်ကြောင်းတွေကရင်ကြောင်းရွာကိုပြန်ဆုတ်သွားခဲ့ကြတယ်လို့အသိပေးထားပါတယ်။ဆုတ်ခွာသွားတဲ့စစ်ကြောင်းဟာအင်အားထပ်ဖြည့်ပြီးတော့ဇူလိုင်လ9ရက်နေ့မှာအင်အား200ဝန်းကျင်နဲ့စစ်ကြောင်း2ကြောင်းခွဲပြီးတော့တော်လန်ရေးတပ်ပေါင်းစုတွေကိုထပ်ပြီးတော့ထိုးစစ်ဆင်လာတာကြောင့်ပူပေါင်းတပ်တွေနဲ့၄နာရီကြာပြင်းထန်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့တရက်လုံးနေပါထိတွေ့တိုက်ပွဲငယ်တွေဆက်ဖြစ်ခဲ့တယ်လို့အသိပေးထားပါတယ်။တိုက်ပွဲတွေမှာစစ်ဗိုလ်လေးဦးအပါအဝင်စစ်သား40ခန့်တိဆုံးပြီးတော့20ခန့်ဒဏ်ရာရရှိခဲ့ကစစ်တောင်းမြေအနောက်ဘက်ကမ်းကိုပြန်လည်ဆုတ်ခွာသွားခဲ့ပြီးတော်လိုင်းပူပေါင်းတပ်တွေဘက်ကအထိခိုက်မရှိဘူးလို့နေပြည်တော်တိုင်းစစ်ဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တော်လိုင်းပူပေါင်းတပ်တွေဟာဆုတ်ခွာသွားတဲ့စစ်ကောင်စီတပ်တွေစစ်ကြောင်းထိုးခဲ့ရာနေရာတွေကအရသာပြည်သူတွေထိခိုက်မှုမရှိအောင်ဘုံဒီအကျွင်းအကျန်နဲ့မိုင်းတွေကိုရှင်းလင်းဖယ်ရှားခဲ့ပြီးတော့ပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ထားတဲ့နေမြေတွေကိုပြန်လည်ထိန်းသိမ်းနိုင်ခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်နေပြည်တော်တိုင်းစစ်ဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အကြံဖက်စစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်ရေစကြိုဖခဖကရဲဘော်အပါအဝင်အရသာလေးဦးသေဆုံးတဲ့တွင်ကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုမှာရှိတဲ့ခလာရ258တပ်ရင်းက80မမလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ရေစကြိုဖခဖကရဲဘော်တအူးအပါအဝင်အရသာလေးဦးသေဆုံးခဲ့ရတယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုဖခဖကဒီကနေ့ဇူလိုင်18ရက်နေ့မှာထုတ်ပြန်ပါတယ်။ဇူလိုင်လ15ရက်နေ့ည10:00ခန့်အချိန်မှာအကြံဖက်စစ်ကောင်စီလက်အောက်ခံခလာရ258ကနေကံဘဲ့ရွာကို80မမနှလုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။အကြံဘက်စစ်တပ်ကပြစ်ခတ်ခဲ့တဲ့80မမဘုံဒီတလုံးဟာကံဘဲရွာကပြည်သူပိုင်းအိမ်ပေါ်ကိုကြားရောက်ပေါက်ကွဲပြီးတော့မိလောင်သွားတာကြောင့်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေမိငိမ့်တက်ဖို့တွားချိန်မှာနောက်ထပ်80မမတလုံးနဲ့ထပ်ပြီးတော့ပြစ်တာကြောင့်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုပကဖကအသက်20အရွယ်ရဲဘော်ကောက်ကြီးခေါ်မောင်ရနိုင်နဲ့ဇနီးဖြစ်တဲ့အသက်24နှစ်အရွယ်မတ်တဇင်ဝီCDM ကျောင်းဆရာမမန်ရွေဦးမီအသက်32နှစ်နဲ့ကံဘဲရွာကမောင်ရှင်းလင်းကိုအသက်18နှစ်တို့တည်ဆုံးခဲ့ရပြီးတော့ကံဘဲရွာကအရသာပြည်သူ၄ဦးမစိုးရင်ရတဲ့ဒဏ်ရာတွေရရှိခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါရီပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုပကဖအနေနဲ့ရဲဘော်မောင်ကောက်ကြီးနဲ့ဇနီးဖြစ်သူကိုစစ်တပ်လေထုံးစံနေအညီမီးတင်းကြိုပေးခဲ့တယ်လို့သိရပါရီအကြံဘက်စစ်ကောင်စီကိုတော်လန်တိုက်ဖြတ်ကပြည်သူလူထုကိုကာကွယ်ရင်အသက်ပေးခဲ့ရတဲ့ရဲဘော်ကောက်ကြီးကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရေစကြိုမျိုးနယ်ပကဖရဲဘော်တွေကအလေးနီပြုထားပြီးငြိမ်းချမ်းစွာအနားယူနိုင်ပါစေကြောင်းဆုတောင်းပေးထားတယ်လို့သိရပါပါခင်ဗျာ။ဆက်လက်ပြီးစစ်တောင်းမြေအရှိတ်ကမ်းမှာရှိတဲ့ရေလွဲကြီးရွာကပြည်သူများရဲ့အိုးအိမ်40ဝန်းကျင်အားစက္ကစတပ်များကမီးရှို့ဖျက်ဆီးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်တောင်းမြေအရှိတ်ကမ်းမှာရှိတဲ့ရေလွဲကြီးရွာကပြည်သူများရဲ့အိုးအိမ်40ဝန်းကျင်အားစက္ကစတပ်များကမီးရှို့ဖျက်ဆီးခဲ့တယ်လို့သိရပါတယ်။ဇူလိုင်18ရက်နေ့နေပြည်တော်တိုင်းစစ်ဌာနပြည်သူ့ကာကွယ်ရေးတပ်မတော်ကသတင်းထုတ်ပြန်ချက်အရစစ်တောင်းမြေအနောက်ဘက်ကမ်းမှာအင်အားဖြည့်တင်းလာတဲ့စစ်ကြောင်းဟာကရင်ကြောင်းတတားကျွဲရိုင်းပြင်ကိုဖျက်ပြီးတော့စစ်တောင်းမြေအရှိတ်ကမ်းမှာရှိတဲ့တော်လန်ရေးတပ်ဖွဲ့များအားအင်အားတာလွန်စွာဖြင့်ဝန်ရောက်တိုက်ခိုက်ပြီးရေလွဲကြီးရွာမှာရှိတဲ့ပြည်သူများရဲ့အိုးအိမ်40ဝန်းကျင်အားမီးရှို့ဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။၎င်းတရင်ရရရှိတာနဲ့တပြိုင်နက်နေပြည်တော်တရင်များဖြစ်ကြတဲ့တရင်အမှတ် 839-1 839-2 839-3 839-4 839-5 839-6 839-9 839-8 939-1 နဲ့တရင် 3934 တို့ပူးပေါင်းပြီးပြန်လည်ထိုးစစ်ဆင်တိုက်ခိုက်ခဲ့ရာစစ်ကောင်စီစစ်ကြောင်းများကရင်ကြောင်းချေးရွာကိုပြန်လည်ဆုတ်ခွာသွားခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆုတ်ခွာသွားတဲ့စစ်ကြောင်းဟာအင်အားထက်မှန်ဖြည့်တင်းပြီးတော့9ရက်ဇူလိုင်လ2025မှာအင်အား200ဝန်းကျင်ဖြင့်စစ်ကြောင်း2ကြောင်းဖြန့်ခွဲပြီးတော့မိမိတို့တော်လှန်ရေးတပ်ပေါင်းစုများအားထက်မှန်ထိုးစစ်ဆင်လာတာကြောင့်မိမိတို့ပူးပေါင်းတပ်များနဲ့၄နာရီကြာအပြင်းအထန်တိုက်ပွဲဖြစ်ပွားခဲ့ပြီးတော့တရက်လုံးနီးပါးဆက်လက်ထိတွေ့တိုက်ပွဲငယ်များနဲ့ပြင်းထန်ခဲ့ပါတယ်။တိုက်ပွဲမှာစစ်ကောင်စီတပ်ရဲ့ဗိုလ်၄ဦးအပါအဝင်အင်အား40ခန့်ကြာဆုံးပြီးတော့20ခန့်ဒဏ်ရာရရှိခဲ့ကစစ်တောင်းမြေအနောက်ဘက်ကမ်းကိုပြန်လည်ဆုတ်ခွာသွားခဲ့ပြီးတော်လန်ရေးပူပေါင်းတပ်ဖွဲ့များအထိခိုက်မရှိခဲ့ဘူးလို့သိရပါတယ်။ပူပေါင်းတပ်များမှဆုတ်ခွာသွားတဲ့စစ်ကောင်စီရဲ့နေရာများအားဘုံဒီအကျွင်းအကျန်နဲ့မိုင်းများအားပြည်သူများထိခိုက်မှုမရှိစေရန်ပြန်လည်ရှင်းလင်းခြင်းများဆောင်ရွက်ခဲ့ပြီးတော့နေမီများအားထိန်းသိမ်းနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကံဘလူမျိုးနယ်ချက်သိန်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်နဲ့ပြူများမှလက်နက်ကြီးလက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ စကိုင်းတိုင်းကမ်းဘလူးမျိုးနယ်ချက်တင်းရွာမှာတက်ဆွေးထားတဲ့စစ်ကောင်စီတပ်နဲ့ပြူများမှလက်နက်ကြီးလက်နက်ငယ်များနဲ့ရန်တမ်းပစ်ခတ်ခဲ့တယ်လို့သတင်းရရှိပါတယ်။ဇူလိုင်လ18ရက်နေ့မနက်9:00မိနစ်50အချိန်မှာကမ်းဘလူးမျိုးနယ်ချက်တင်းရွာမှာတက်ဆွေးထားတဲ့စစ်ကောင်စီတပ်နဲ့ပြူများမှလက်နက်ကြီးလက်နက်ငယ်များဖြင့်ရန်တမ်းပစ်ခတ်ပြီးချက်တင်းရွာမြောက်ဘက်ကိုရောက်ရှိနေကြောင်းကျွန်းလှကမ်းဘလူးတက်ကြွလှုပ်ရှားသူများအဖွဲ့ကမ်းဘလူး KI ကအတည်ပြုဆိုထားပါတယ်။ဇူလိုင်လ16ရက်နေ့ကလည်းကမ်းဘလူးနယ်ချက်ကြီးနယ်ချက်တင်းအထိုင်စခန်းများမှစကားစတပ်များဟာလက်နက်ငယ်များဖြင့်ပက်ပက်လေရန်တမ်းပစ်ခတ်နေပြီးတော့ကင်းထောက်ဒရုန်းများလည်းပြန်ဝဲခဲ့ကြောင်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မိုးကုတ်မှာ TNL မြို့နယ်ရဲတပ်ဖွဲ့ကဓမြအဖွဲ့ထံမှတင်းစီရမိထားတဲ့ပစ္စည်းတွေပိုင်ရှင်တွေထံပြန်လည်အနှံ့တဲ့တရင်ကိုတင်ပြပေးပါမယ်။တအောင်းပြည်တမဟာလေးနယ်မြေဖြစ်တဲ့မန္တလေးတိုင်းမိုးကုတ်မြို့မှာပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNL မြို့နယ်ရဲတပ်ဖွဲ့ကဓမြအဖွဲ့ထံကနေတင်းစီရမိထားတဲ့ပစ္စည်းတွေကိုပိုင်ရှင်တွေထံပြန်လည်အနှံ့ပေးခဲ့တယ်လို့ PSLF TNL သတင်းနဲ့ပြန်ကြားရေးဌာနကဖော်ပြထားပါတယ်။ဓမြအဖွဲ့ထံကနေတင်းစီရမိထားတဲ့ပစ္စည်းတွေပန်ရှင်တွေထံပြန်လည်အနှံ့တဲ့အခမ်းအနားကိုဇူလိုင်လ23ရက်နေ့ကပြုလုပ်ခဲ့တာဖြစ်ပြီးတော့မူကုတ်ခရိုင်အထွေထွေအုပ်ချုပ်ရေးဌာနမှဘုံမူတားပန်ဟိုင်ခရိုင်ရဲမှဘုံမူတားတိုင်ငန်ဌာနဆိုင်ရာတာဝန်ရှိသူများရက်ကွက်အုပ်ချုပ်ရေးမှူးများနဲ့ပြည်သူလူထုစုစုပေါင်း80ဦးတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။တအောင်းပြည်မြို့နယ်ရဲတပ်ဖွဲ့ကဓမြအဖွဲ့စီကနေတင်းစီရရှိထားတဲ့ကြက်သိန်း852သိန်းကျော်တန်ဖိုးရှိတဲ့လက်စွပ်3ခွင်ဟန်ချိန်2ခွင်ငကက်3စုံဗရန်များ3လုံးနီလာနဲ့ဆက်ဆက်တဲ့ပစ္စည်းတွေကြောက်ထုတ်3ထုတ်ကြောက်နဲ့ဆက်ဆက်တဲ့ပစ္စည်းတွေဆိုင်ကယ်2စီးဖုံးနှလုံးကိုပိုင်ရှင်တွေစီပြန်ပေးခဲ့တယ်လို့သိရပါတယ်ဒီပစ္စည်းတွေဟာမိုးကုံမြို့နယ်မှာရှိတဲ့ပြည်သူလူထုစီကနေဓမြအဖွဲ့ကတိုက်ယူထားတဲ့ပစ္စည်းတွေဖြစ်ပြီးတော့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TNLA တအောင်းပြည်မြို့နယ်ရဲတပ်ဖွဲ့ကဓမြအဖွဲ့တွေကိုလိုက်လံဖမ်းဆီးကာတင်းစီရမိတဲ့ပစ္စည်းတွေကိုသက်ဆိုင်ရာပိုင်ရှင်တွေထံပြန်လည်ပေးအပ်ခဲ့တာလို့ PSLF TNLA တရင်နဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါရခင်ဗျာအခုတင်ပြခဲ့တဲ့တရင်တွေကိုတော့ Radio NUG တရင်တောက်ကိုခန့်နဲ့တာကီတို့ကပြပို့ထားတာဖြစ်ပါရခင်ဗျာ
စီးရီးသတင်းတွေကိုနားဆင်ကြလို့အပြီးမှာတော့ပြည်တွင်းသတင်းတွေကိုဆက်လက်တင်ပြပေးသွားအောင်မှာပဲဖြစ်ပါတယ်။မင်္ဂလာပါရှင်။2025ခုနှစ်ဇူလိုင်လ18ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ Airy ပါရှင်။ပထမအဆုံးအနေနဲ့ကြီးလေးတဲ့ဆေးရဆွဲမှုတွေဇက်တိုက်ကျူးလွန်နေတဲ့အကြမ်းဖက်ဆဲအုပ်စုပေါ်ဓာတ်ရိုက်ထုတ်ဖော်ရှုံချတာနဲ့ထိရောက်တဲ့အေးအေးမှုတွေမရှိတဲ့အာဆီယံပေါ်စိတ်ပြက်မိတယ်လို့ NUG ဆိုလိုက်တဲ့သတင်းနဲ့စတင်ချင်ပါတယ်။58ကြိမ်မြောက်အာဆီယံနိုင်ငံသားရေးဝင်ကြီးများအစည်းအဝေးကထွက်ပေါ်လာတဲ့ပူးတွဲကြေညာချက်အပေါ်အမျိုးသားညီညွတ်ရေးအစိုးရ NUG ကသူတို့ရဲ့သဘောထားကိုအခုလိုထုတ်ဖော်လိုက်တာပဲဖြစ်ပါတယ်။အဲ့ဒီပူးတွဲကြေညာချက်မှာအာဆီယံအနေနဲ့မြန်မာနိုင်ငံအတွင်းပြည်ပခါတွေပို့ပြီးမြင့်တက်လာတာလူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေအနေတွေပုံမှန်ဆိုးရွားလာတာတွေအတွက်စိုးရိမ်ပူပန်ကြောင်းနဲ့အရက်သားပြည်သူတွေနဲ့အများပြည်သူဆိုင်ရာအဆောက်အုံတွေကိုပြစ်မှတ်ထားတဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေရတဲ့အပေါ်ရှုံချထားပြီးအကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့တိကျခိုင်မာတဲ့ဆောင်ရွက်မှုတွေလုပ်ဖို့တိုက်တွန်းချက်တွေပါဝင်မဲ့ကြီးလေးတဲ့ဆေးရဆွေးမှုတွေဆက်ပြီးကျူးလွန်နေတဲ့အကြမ်းဖက်ဆဲအုပ်စုကိုတိတိယောက်ယောက်အေးအေးယူကန်တွဲတာမျိုးမရှိတဲ့အတွက်အမျိုးသားညီညွတ်ရေးအစိုးရဘက်ကအာဆီယံပေါ်စိတ်ပြတ်သွားတာပဲဖြစ်ပါတယ်ပုံသဘောတူညီချက်၅ရက်ဟာအာဆီယံရဲ့အဓိကရည်ညွှန်းချက်ဖြစ်တယ်လို့အကြိမ်ကြိမ်အတည်ပြုထုတ်ပြန်ခဲ့ပေမဲ့အကြံဖတ်ဆဲအုပ်စုဟာအရက်သားပြည်သူတွေကိုပြစ်မှတ်ထားတဲ့အကြံဖတ်ရာဇဝတ်မှုတွေဆူဆူရွရွကျူးလွန်နေစေဖြစ်ပြီးပူးတွဲကြေညာချက်ထုတ်ပြန်နေနေမှာပဲစကိုင်းဖက်ဒရယ်ယူနစ်ကိုစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွက်ကလေးတငယ်တွေအပါအဝင်အပြစ်မဲ့အရက်သား30ကျော်သေဆုံးခဲ့ရတယ်လို့အာဆီယံကိုအတည်ပြုထားပါတယ်ဒီလိုအခြေအနေမျိုးမှာအကြံဖတ်ဆဲအုပ်စုကတရားမဝင်တဲ့အတူရောင်ရွေးကောက်ပွဲလုပ်ဖို့ကြံစည်နေတာဟာအာဆီယံပုံသဘောတူညီချက်မှာပါအကြမ်းဖက်မှုများအဆုံးသက်ရေးဆိုတဲ့အချက်ကိုစန့်ကျင်နေတာထင်ရှားနေပြီးအဲ့ဒီတရားမဝင်အတူရောင်ရွေးကောက်ပွဲအပေါ်သတိပေးဟန်တားတာမျိုးမရှိတဲ့အတွက်ဒါဟာအကြမ်းဖက်ဆဲအုပ်စုကိုတွေ့ဝိုက်တဲ့နည်းနဲ့အကာအကွယ်ပေးနေတဲ့သဘောတက်ရောက်တယ်လို့အမျိုးသားညီညွတ်ရေးအစိုးရကမှတ်ယူထားပါတယ်။အာဆီယံဥက္ကဋ္ဌရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြစ်တဲ့ His Excellency Tansri Othman Hanshim ဟာလေသူစတင်တာဝန်ယူခဲ့တဲ့ဇန်နဝါရီလကစပြီးအာဆီယံအဖွဲ့ဝင်နိုင်ငံတွေအာဆီယံဆွေးနွေးပွဲနိုင်ငံတွေမြမအိမ်နီးချင်းနိုင်ငံတွေနဲ့နိုင်ငံတကာအပါအဝင်ဒေသရင်းမိတ်ဖက်တွေအရက်ဖက်အဖွဲ့အစည်းတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာတာဝန်ရှိသူတွေတက်သည့်ပညာရှင်တွေနဲ့ထိတွေ့ချိတ်ဆက်ဆောင်ရွက်နေပေမဲ့မ မြန်မာနိုင်ငံကိုသွားပြီးမတရားဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံရဲ့တရားဝင်ခေါင်းဆောင်အနေနဲ့တွေ့ဆုံနိုင်ရေးအကြံဖတ်ဆဲအုပ်စုအပေါ်စီယုံဖိအားပေးနိုင်စွမ်းမရှိတဲ့အချက်ကအာဆီယံအနေနဲ့မြန်မာအရေးကင်တွဲဖြေရှင်းရမှာအကန့်အသတ်တွေရှိနေတယ်လို့ဖော်ပြရာရောက်နေတယ်လို့လည်းဆိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့မြန်မာနိုင်ငံရဲ့ပြိပက္ခတွေကိုအမှန်တကယ်ထိထိရောက်ရောက်ဖြေရှင်းဆောင်ရွက်ရမှာမြန်မာပြည်သူတွေရဲ့ပြင်းပြတဲ့စိတ်ဆန္ဒနဲ့နှွေဦးတော်လှန်ရေးရည်မှန်းချက်ပန်းနိုင်တွေကိုအပြည့်အဝနားလည်ဆာနာဖို့လိုပြီးအကြံဖတ်ဆဲအုပ်စုရဲ့အာဏာသိမ်းအကြံဖတ်မှုတွေကြောင့်အာဆီယံဒေသရင်းစုစည်းမှုငြိမ်းချမ်းတည်ငြိမ်မှုကြွယ်ဝဖွံ့ဖြိုးမှုနဲ့လူမှုအဘဟုပြုအာဆီယံအတိုင်းဝန်းတည်ဆောက်နိုင်ရေးစတာတွေမှာအဟံတာဖြစ်စေခဲ့တဲ့အခြေအနေကိုလက်ခံပြီးအကြံဖတ်ဆဲအုပ်စုအပေါ်ဖိအားပေးအရေးယူမှုနဲ့လက်တွေ့ကြပြီးတင့်တော်တဲ့ဆောင်ရွက်မှုတွေအပါအဝင်လိုအပ်တဲ့မဟာဗျူဟာတွေချမှတ်ဆောင်ရွက်ဖို့အမျိုးသားညီညွတ်ရေးအစိုးရ NUG ကအာဆီယံပေါ်အလေးနက်တိုက်တွန်းထားပါတယ်ရှင်ဆက်လက်ပြီးဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းကိုဆက်သွယ်လှူဒါန်းနိုင်တဲ့ Fundraiser တွေစီရင်ထုတ်ပြန်တဲ့အကြောင်းအရာကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်အရကမ်ပိန်းမှာပါဝင်ဖို့ OFP Fundraiser များ GoFundMe Brighter Future Foundation နဲ့ HDFM Spring Proud Fund SCF စတဲ့ Fundraiser တွေကနေတဆင့်ဆက်သွယ်လှူဒါန်းနိုင်တယ်လို့ဖော်ပြထားပါတယ်ဘေးကင်းလုံခြုံသောကျောင်းများဘေးကင်းလုံခြုံသောပညာရေးကမ်ပိန်းကိုရည်မှန်းချက်အနေနဲ့ American Dollar 4သိန်းရည်မှန်းထားပြီးကမ်ပိန်းကာလကတော့ဇူလိုင်လ15ရက်နေ့ကနေဩဂုတ်လ31ရက်နေ့ထိသတ်မှတ်ထားပါတယ်ဆက်သွယ်လှူဒါန်းနိုင်တဲ့ fundraiser များဆိုရင်ထပ်တိုးလှူဒါန်းထည့်ဝင်နိုင်မဲ့နေရာတွေကိုဆက်လက်ကြီးညာပေးသွားမယ်လို့သိရပါတယ်ရှင်အခုတခါကလေးတိုင်းငယ်လမ်းမအသုံးပြုနိုင်ပြီလို့ CDF CDM စီရင်ကြီးညာတဲ့အကြောင်းအရာကိုတင်ပြပေးပါမယ်စီရေးအခြေအနေအရတလားကြော်ကြပိတ်ထားခဲ့တဲ့ကလေးတိုင်းငယ်လမ်းမကြီးကိုဒီနေ့ဇူလိုင်လ18ရက်နေ့ကစပြီးပြန်လည်အသုံးပြုနိုင်ပြီလို့ချင်းဒေတာကာကွယ်ရေးတပ် CDF CDM စီရင်ကထုတ်ပြန်ကြီးညာထားပါတယ်ကလေးမြို့မှာရှိတဲ့စစ်ကောင်စီတပ်ဖွဲ့ချင်းပြည်နယ်မြောက်ပိုင်းကဖလန်းနဲ့တီးတိမ်မျိုးတွေဘက်ကိုဦးတည်လာတာကြောင့်အဲဒီစစ်ကောင်စီတပ်ဖွဲ့ကို CDF စီရင်အပါအဝင်ချင်းတော်လှန်ရေးပူးပေါင်းတပ်တွေတိုက်ခိုက်ခဲ့ရာစစ်တပ်ဘက်ကအထိနာပြီးဇူလိုင်လ5ရက်နေ့မှာပြန်လည်ဆုတ်ခွာသွားတာကြောင့်ဒေသနေပြည်သူတွေကိုသွာလာခွင့်ပြန်လည်ခွင့်ပြုလိုက်တာလို့သိရပါတယ်စီရေးရတလားကျော်ပိတ်ထားခဲ့တဲ့ကလေးတိုင်းငင်းလမ်းမကြီးကိုခီးသွွားပြည်သူတွေပြန်လည်အသုံးပြုနိုင်ပြီဖြစ်ပေမဲ့မနက်6နာရီကနေညနေ6နာရီထိဂိတ်ခွင့်ပေးထားမယ်လို့ CDF စီရင်ကအသိပေးထားပါတယ် CDF စီရင်ပါဝင်တဲ့ချင်းတော်လန်ရေးပူပေါင်းတပ်ဟာချင်းမြောက်ဒေသကိုအင်အားအလုံးရင်းနဲ့ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်ကိုမေလကစပြီးခုခံတိုက်ခိုက်ခဲ့တာကြောင့်ကလေးတိုင်းငင်းကြားမှာရှိတဲ့မွာပီးရွာအနီးတစ်ဝိုက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်တပ်ဘက်ကထိခိုက်ကြဆုံးမှုများခဲ့ပြီးစစ်တုပ်ပန်းတွေနဲ့လက်နက်ခဲယံတွေသိမ်းပိုက်နိုင်ခဲ့တယ်လို့သိရပါတယ်ရှင်အခုနောက်ဆုံးအနေနဲ့ Yawni Live in Texas ကိုဇူလိုင်လ19ရက်နေ့မှာကျင်းပသွားမယ်ဆိုတဲ့အကြောင်းအရာကိုတင်ပြပေးပါမယ်။ Yawni Live in Texas ကိုဇူလိုင်လ19ရက်နေ့မှာကျင်းပသွားမှာဖြစ်တယ်လို့သိရပါတယ်။ဇူလိုင်လ19ရက်နေ့အာဇာနည်နေ့စနေနေ့မှာ Jerry Phil Wilhelm Center for the Performing Arts မှာကျင်းပမှာဖြစ်ပါတယ်။ပွဲအခမ်းအနားမှာအဆိုတော်ကိုလင်းလင်းနဲ့အဖွဲ့ကမြေပြင် projects များအကြောင်းရှင်းပြခြင်းမြန်မာဒီမိုကရေစီရေးအတွက်အသက်ပေးသွားကြတဲ့အာဇာနည်တွေကိုအမတ်တရဂုဏ်ပြုခြင်းတို့ပါဝင်သွားမယ်လို့သိရပါတယ်။ရောင်နီဖျော်ဖြေပွဲကိုအမေရိကန်နိုင်ငံမှာလှည့်လည်ဖျော်ဖြေလျက်ရှိနေပြီးအဆိုတော်လင်းလင်းနဲ့တရုတ်ဆောင်ချစ်သူဝေတို့ပါဝင်ကရရှိငွေကြေးတွေကိုမြန်မာနိုင်ငံရဲ့လိုအပ်တဲ့နေရာတွေကိုပြန်လည်စီစဉ်လျက်ရှိနေတယ်လို့လည်းသိရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ကိုခန့်တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာဇူလိုင်လ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်းထက်မှတိမ်ထူထပ်နိုင်ပြီးတော့အနောက်တောင်ဘက်သုံးလေဟာအားကောင်းရာမှအားအလွန်ကောင်းနိုင်ပါတယ်ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးတန်းနဲ့မြဝကျွန်းပေါ်ဒေသတို့မှာလေဟာအနောက်တောင်ဘက်မှာတနအီကို10မိုင်မှ -10 ခန့်တိုက်ခိုက်နိုင်ပြီးတော့လှိုင်းအနည်းငယ်မှလှိုင်းအထင်းထင်ရှိနိုင်ပါတယ်တနင်္သာရီကမ်းရိုးတန်းနဲ့မုတ်တမကွေးဘက်တို့မှာလေဟာအနောက်တောင်ဘက်မှာတနအီကို25မိုင်မှ -30 ခန့်တိုက်ခတ်နိုင်ပြီးတော့လှိုင်းကြီးနိုင်ပါတယ်မိုးအခြေအနေမှာနေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်မှနေရာအနှံ့အပြားမိုးထစ်ချုံရွာနိုင်ပြီးတော့မကွေးတိုင်းမှာနေရာကျကျမိုးထစ်ချုံရွာနိုင်ပါတယ်တနင်္သာရီတိုင်းကချင်ပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်တော်တာရှင်များရှင်အခုဆက်လက်ပြီးတော်လန်အစီအစဉ်မှာတော့ မောင်လူမွေးရေးသားထားပြီးရန်တိုင်းခန်းစားတင်ဆက်ပေးထားတဲ့ပြူဇော်တီဆိုတာဘလို့လူတွေလဲလို့အမိရပါတယ
်ပြူဇော်တီဆိုတာဘယ်လိုလူတွေလဲပြူဇော်တီပြူဇော်တီတဲ့လင်းနေရွယ်ကလေးငယ်လေးကိုခေါ်ဆကြတာကလေးကလည်းသူ့ကိုဒီလိုခေါ်ဆတာကိုမကြိုက်လို့လိုက်ရိုက်နေတယ်မောင်လူမွေးရဲ့မိတ်ဆွေလင်းနေရွယ်ကလေးငယ်လေးကိုဘာကြောင့်ပြူဇော်တီလို့ခေါ်ပြီးစကြတာလဲလို့မေးတော့အဖြစ်ကဒီလိုပါပြီးခဲ့တဲ့ရက်ပိုင်းကသူဟာမိဘတွေအိမ်နေတော့မီးနဲ့သွားဆော့တယ်တာယာခွင်းတွေကိုမီးသွားရှို့မိရကမီးတော့ဟာကြီးလာပြီးနေရင်ကိုပါမီးကုန်လို့ဖြစ်ခဲ့တယ်သူ့ဖေအမေနှစ်ယောက်စလုံးမီးတော့တန်ကြောင့်နိုးလာလို့သာနေရင်ကိုမီးမကူတာဖြစ်တယ်နေရင်ကိုမီးတော့ကနီးထီဆော့တဲ့သူ့ကိုကလေးချင်းချင်းစကြတာပြူဇော်တီတဲ့ပြူဇော်တီဆိုတာအိမ်ကိုမီးရှို့ဖျက်ဆီးသူလို့ကလေးတွေကသိကြတယ်ပြူဇော်တီဆိုပူကြောက်ရတယ်တဲ့စစ်ကောင်စီလက်အောက်မှာနေနေရတဲ့သူတွေစစ်ကောင်စီဂိတ်ကိုဖျက်တမ်းခဲ့ရတဲ့သူတွေစီကကြားရတယ်ပြူဇော်တီတွေဟာတတ်တဲ့ဖျက်တဲ့နေရာမှာစံတင်ရလောက်သူတွေဖြစ်တယ်ပြူဇော်တီတွေဆိုတာဘယ်ဒေသမှာပဲဖြစ်ဖြစ်ဒေသခံတွေဖြစ်တယ်သူတို့ရဲ့မတရားလုပ်ရက်တွေကိုကောင်းကောင်းသိတဲ့သူတွေမှတ်ထားမဲ့သူတွေစန့်ကျင်မဲ့သူတွေဆိုတရားရဲသားချင်းတောင်တတ်ဖြတ်ဖို့ဝန်မလေးသူတွေဖြစ်တယ်ပညာလည်းမတက်ပိုက်ဆံလည်းမရှိကိုကျင်လည်းမကောင်းတဲ့သူတွေများတယ်သူတို့တွေပြူဇော်တီဖြစ်လာတော့သူတို့အပြင်သူတို့မိမတွေကိုပါကြောက်ရတာလို့ပြူဇော်တီကြီးရွာကနေထွက်ပြေးလာတဲ့စစ်ရှောင်းအမျိုးသမီးတို့ကမောင်လူမွေးကိုပြောပါလေပညာမရှိကိုကျင်တရားချုပ်တဲ့ပြီးသူတို့ဘာရဲ့အထင်မြင်သိမှုကိုအမြဲခံခဲ့ရသူအချို့ဟာပြူဇော်တီဖြစ်လာတော့မောက်မာလာကြတယ်ရွာကလူကြီးလူကောင်းတွေပေါ်လက်လက်နဲ့နိုင်ကျင်ပြီးအရသာပြန်ခံကြတယ်ဒီလိုလူတွေကိုစစ်တပ်ကပြူဇော်တီဖြစ်လက်လက်ဘေးကင်ပြီးပြည်သူကိုဖိနှိပ်ခိုင်းထားတာဖြစ်တယ်လာစားဆိုလဲသူတို့ဘာမှမရဘူးတလားမှ3-4တောင်းဒါတော့3လမှတစ်ခါရတာမျိုးရှိသေးတာသူတို့ကလည်းလာစားကိုမမျော်ကိုဘူးရွှေတွေကစသူတို့လူရပြီးရနေတာကိုလို့သူမြင်တွေ့ခဲ့ရတာတွေကိုစစ်ရှောင်မျိုးသမီးကပြောပြတယ်ဒီတော့ပြူဇော်တိလုတ်တဲ့သူတွေရဲ့ရည်ရွယ်ချက်ကပြည်သူတွေရဲ့ပစ္စည်းကိုပြူဇော်တိလိုင်စင်ကင်ပြီးဓမြတိုက်ခွင့်ရဖို့ဖြစ်တယ်ပြူဇော်တိဖြစ်သွားသူတွေဟာနိုင်ငံရေးယုံကြည်ချက်ကြောင့်မဟုတ်တယ်လို့ဘာသာရေးယုံကြည်ချက်ကြောင့်လည်းမဟုတ်ပါဘူးအမျိုးသားရေးဘာသာရေးပန်းပြပြီးစစ်အာဏာရှင်ခိုင်းတဲ့အတိုင်းလုပ်နေရသူတွေသာဖြစ်တယ်။စစ်အာဏာရှင်ခိုင်းတာလို့ရင်ပြည်သူတွေကိုအထက်စီးကနေမိုက်မိုက်ရိုင်းရိုင်းဆက်ဆံလူချင်းနဲ့ပစ္စည်းယူနေတဲ့လူမိုက်ဂိုင်းဝင်နေတာဖြစ်တယ်။ပြူဇော်တီတွေထဲမှာအရင်သူတို့မိဘတွေလက်ထက်ကစစ်အာဏာရှင်တွေကိုအားပေးထောက်ခံခဲ့တဲ့မဆလာလက်ဟောင်းမျိုးဆက်အချို့ပါဝင်နေတာကိုလည်းတွေ့ရတယ်။မော်လုံမွေးတို့ရွာအပြောနဲ့ဆိုရင်သူတို့ဟာကဘာရှားတွေပဲ။ပြည်သူတရလုံးကဆန့်ကျင်တဲ့စစ်တပ်ကိုတခြားလုံးအထင်ကြီးထောက်ခံလာကြသူတွေဖြစ်တယ်။ဒေါ်ဆန်းစုကြည်နဲ့ဒီမိုကရေစီလူလားသူတွေကိုအလကားနေရင်မျက်မုံးကျိုးနေတဲ့သူတွေဖြစ်တယ်။အချို့ဒေသကခြေရွာတွေဟာကိုယ့်ရွာကဖုံးတော်ကြီးကြောင့်ပြူဇော်တီဖြစ်ကြရတယ်။စစ်အာဏာရှင်တစုကသူတို့အကျိုးစီးပွားကိုကာကွယ်ဖို့ခြေရွာကဆရာတကားတွေကိုအမျိုးဘာသာသာသနာနဲ့လှည့်စားခိုင်းစေထားတာဖြစ်တယ်။ဥပဒေအပအဝင်အချို့သင်ကန်းဝတ်တွေဆိုရင်ပြူဖွဲ့ကိုကိုယ်တိုင်ဦးဆောင်နေတဲ့အတွက်လူသားစစ်တပ်ကိုတရားဝင်အားပေးထောက်ခံနေတဲ့အတွက်သာသနာတော်ညှို့နှွမ်းရပါလေ။ပြူဇော်တီဆိုတာပကံခေတ်ဒန္နာရီလာမင်းသမားဖြစ်ပြီးတောဝက်စွန်ရင်စတဲ့ဒရိတ်ဆန်တွေကိုနှိမ်နှင်းပြီးပြည်သူတွေကိုကာကွယ်ခဲ့သူလို့မောင်လူမွေးတို့သင်ခဲ့ရတယ်။ဒီဒန္နာရီတမိုင်းဖတ်စာနဲ့ထည့်ပြီးမောင်လူမွေးတို့ငယ်ငယ်ကအသင်ခံခဲ့ရပါလေ။အသက်ကြီးလာတော့ပြူဇော်တီမင်းတကယ်ရှိခဲ့တယ်လို့မောင်လူမွေးတို့ဘယ်ယုံမှမလဲ။မောင်လူမွေးတို့နိုင်ငံမှာပြူဇော်တီတကယ်ရှိခဲ့တာက1955ခုနှစ်ကဖြစ်ပါတယ်စစ်တပ်ကိုပြင်ပကနေအထောက်ကူပေးဖို့ပြူဇော်တီအဖွဲ့ကိုဖွဲ့ခဲ့ကြတာဖြစ်ပါတယ်စဖွဲ့ကလေးကမိုက်မိုက်ကန်ကန်တောင်းချမ်းဖို့ဝင်မလေးတဲ့လူမိုက်တွေနဲ့ဖွဲ့စည်းခဲ့ကြတယ်မြက်ကန်းမျိုးချစ်တွေကိုသက်ဆိုင်ရာဒေသရဲ့ခေါင်းဆောင်ဖြစ်ခန့်ကြတယ်ဒါကြောင့်ပြူဇော်တီအဖွဲ့ဟာစကလေးကပြည်သူတွေရဲ့ရွှေရှာခြင်းကိုခံခဲ့ကြရတယ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်သူတို့ကိုစားပြည်သူတွေကိုပြိနှိပ်ဖို့ပြည်သူစစ်အဖွဲ့ကိုဖွဲ့တယ်ပြည်သူတွေကပြူဇော်တီလို့တခါလဲနာမည်ပေးလိုက်ကြတော့တာပါပဲခုတော့မောင်လူမွေးတို့ငငယ်ကလို့ဒန္နာယီလာပြူဇော်တီမင်းအကြောင်းကိုကလေးတွေကိုတင်လို့ရတော့မှာမဟုတ်ဘူးလူငယ်မျိုးဆက်တွေရဲ့အသည့်မှာပြူဇော်တီဆိုတာလူသက်သမားတွေလူရက်သူတွေရုပ်မာသူတွေလူချင်းဝတ်နားမလည်သူတွေလို့အမှတ်အသားရှိသွားပြီဖြစ်တယ်နေဦးတော်လည်းသမိုင်းကိုကလေးတွေကိုတင်ကြားကြရတဲ့အခါပြူဇော်တီတွေရဲ့အသိဉာဏ်မဲ့ရက်ဆက်မှုတွေကိုခြံထားခဲ့လို့မရပါဘူးနောက်နောက်မှာကိုနိုင်ငံကမျိုးဆက်တွေအာနာရှင်ရဲ့လက်ကင်တုပ်ဘဝမရောက်ရှိစေဖို့ပြူဇော်တီတွေရဲ့အော်နှလုံးနာဝယ်သမိုင်းကိုလည်းတင်ကြားပေးကြရမှာဖြစ်ပါလေခင်ဗျာမောင်လူမွေ
တော်ရရှင်များရှင်ဒီနေ့ညပိုင်းအတွက်နောက်ဆုံးအစီအစဉ်ဖြစ်နေတော်လိုင်းတိတ်ကြတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။89ရေးသားထားပြီး63တည်ဆူထားတဲ့ခိုင်မာတဲ့တန်တိတ်ထန်လို့အမည်ရပါတယ ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်တွေကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ လိုင်းတူ16မီတာ 18.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မြေသားနေနေရေးဆိုရရင်စက်တော်ရင်ပြည်အချက်အလက်တွေကိုပြောင်းချင်တာကထုတ်လင်းနေတယ်။ Radio NUG ဖြစ်ပါတယ်။San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစေတနာရှင်တွေအားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးပေါ်ပုံအောင်ရမည်